Bangladesh ဝန်ကြီးချုပ်ရှိခါစီနာယာဒူးကနှုတ်ထွက်ခဲ့ရတဲ့ပြည်တွင်းဆန္ဒပြပွဲတွေအပြီးအကြမ်းဖက်မှုတွေနဲ့နိုင်ငံရေးယုံရင်ဆန့်ခတ်မှုတွေကနေလွတ်မြောက်ဖို့နေဆက်ဖြတ်ကျော်ဖို့ကြိုးစားခဲ့ကြတဲ့ Bangladesh နိုင်ငံသားတရာစီနေပါကိုအိန္ဒိယကဖန်ဆီးလိုက်တယ်လို့နေဆက်အာဏာပိုင်တွေကသတင်းလာနေမှာပြောပါတယ်အိန္ဒိယနိုင်ငံရဲ့ဝင်ရောက်ခွင့်ရဖို့စောင့်နေသူများနဲ့ချီရှိနေသေးတယ်လို့လည်းအိန္ဒိယနယ်စပ်လုံခြုံရေးတပ်ဖွဲ့ BSF ကပြောပါတယ်။မွတ်စလင်အများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဟိန္ဒူဘာသာဝင်တွေကလူနည်းစုဖြစ်ပြီးတော့သူတို့ကိုရှိတ်ခါစီနာရဲ့အဝါနီလစ်ပါတီကိုအမခံထောက်ခံသူတွေအဖြစ်ရှုမြင်ကြတာပါ။15နှစ်ကြာအုပ်ချုပ်ခဲ့တဲ့မစ်ဟာစီနာဟာအော်ဂိုလာ9ရက်နေ့မှာရုတ်တရက်နှုတ်ထွက်ပြီးတော့အိန္ဒိယနိုင်ငံစီတင်းရှောင်သွားခဲ့ပြီးတဲ့နောက်မှာတော့ဟိန္ဒူအိမ်ဆောင်စုတွေဟိန္ဒူဘုရားကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေကိုတိုက်ခိုက်မှုအများအပြားပေါ်ပေါက်လာပါတယ်။ဝက်စ်ဘင်္ဂောပြည်နယ်ထက်ကနေအိန္ဒိယနိုင်ငံရဲ့တိတ်တဆိတ်ဝင်ရောက်ဖို့ကြိုးပမ်းသူဆက်သွယ်မှုကိုလည်းဖန်ဆီးထိန်းနှိမ်ထားတယ်လို့ BSF က AFP သတင်းကိုပြောပါတယ်။နှစ်နိုင်ငံနဲ့နမိတ်ပေါင်းကီလိုမီတာ4000ကျော်ရှည်လျတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအိန္ဒိယကလုံးဝနေပါဝန်းရံထားတာဖြစ်ပြီးခြံစည်းရိုးခတ်မှထားတဲ့နေရာကအတော်များများရှည်နေပါသေးတယ်။